ဘင်္ဂလားဒေ့ရှ်ပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းမူခါဟာဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ပစာမျိုးနဲ့မြန်မာနိုင်ငံချောက်ဖြူမျိုးကြားစစ်တွေမျိုးအနီးဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်ရခိုင်ပြည်နယ်ထဲမှာဒေသခံထောက်ချပြီးမုန်တိုင်းရှောင်နေကြပါတယ်။အခုလာမယ့်မုန်တိုင်းအတွက်ရခိုင်ပြည်နယ်ထဲမှာဘလို့ကြိုတင်ပြင်ဆင်နေကြတယ်လဲဆိုတာကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုငင်းချင်းအေးကပြောပြပေးပါအောင်ရှင်။
ဘင်္ဂလားပင်လယ်အော်အရှေ့တန်းမှာမုခဆိုက်ကလုန်းကြောင့်မိုးကြီးရေရှမ်းလေပြင်းတွေတိုက်ပြီးအားကောင်းတဲ့မိုးတက်မုန်တိုင်းကျမယ်လို့ခန့်မှန်းထားလို့တောက်ကြနေမှာရခိုင်ပြည်နယ်ကဒေသခံတချို့ဟာနေအိမ်တွေကိုစွန့်ခွာပြီးရေလွတ်ရာကုန်းမြင့်မြင့်နေရာတွေကိုပျောက်ရွှေ့ခိုလုံနေကြပါတယ်။ဆိုက်ကလုန်းမုခကတင်ွင့်နေမှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်အနီးကတဆင့်ကုန်းငင်းပိုင်းကိုဝင်ရောက်ဖို့ရှိတယ်လို့ခန့်မှန်းထားပြီးလေတိုက်နှုန်းကတနအိမ်မှာ185ကီလိုမီတာမိုင်နဲ့ဆိုရင်108မိုင်နှုန်းထိတိုက်ခိုက်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကကြေညာထားပါတယ်။မုန်တိုင်းကြောင့်ပင်လယ်ရေမြင့်နှင့်ပြန်မြင်းနေပိုင်းကမ်းရိုးတန်းဒေသမှာ6ပေကနေ10ပေကြားအထိမြင့်တက်လာနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ချမ်းမှာဆိုရင်မြင်းနေပိုင်းကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့နေရာဖြစ်နေပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းအနေပိုင်းကြေးရွာတွေကဒေသခံ1000လောက်ဟာရခိုင်ပြည်နယ်မြို့တော်စစ်တွေကိုတောက်ကြနေမှာအုပ်စုလိုက်စုပြုံရောက်ရှိခဲ့ကြပြီးမြို့ပေါ်ကဖုံးချောင်းတစ်ချောင်းမှာခိုလုံနေကြပါတယ်။ကလေးတွေနဲ့အတူယာယီခိုလုံရနေရာကိုရောက်လာခဲ့တဲ့အသက်34နှစ်အရွယ်မတ်ချူချူထုံးကတော့အတန်နဲ့စိုးရင်ရလို့နေကိုစွန့်ခွာခဲ့ရတယ်လို့ပြောပါတယ်
။ဒီနေရာတော့ဘာမှမဖြစ်ဘူးချင်တယ်။မာကအဲ့လိုမျိုးကုန်းကြီးဆက်လို့လေ။တတိမျိုးမရခိုင်ပြည်နယ်မှာဒီနေရာမျိုးဖြစ်ဆိုရင်တယောက်မှတက်မရှိဘူး။အဲ့ဒါနဲ့မာတို့ကဒီနေရာမှာစုကြီးလုံခြုံနေတဲ့အတိုင်းကြီးအင်းမဲဆိုပြီးတော့လာခဲ့တယ်။ကိုကြီးမှာတော့ကိုဘယ်နေရှင်တွေဘယ်လိုပဲစားရရဘယ်လိုပဲနေရရနော်။အင်ကိုလေးမပြည့်စုံနေဘူး။ပြန်လို့ဆောင်ပြဟာပြန်လို့ဟိုကတိုက်ဆိုင်ရမယ့်ဆိုတာလည်းမလွယ်ပါဘူး။ဒါပေမဲ့အော်အသိဉ
ာဏ်ဒီကလေးတွေနဲ့ဆိုတော့မတော်ကဒီလိုမျိုးပြောင်းလာရတာ။30မိနစ်ရွယ်ကိုတန့်စော်ဦးကတော့2008ခုနှစ်နာဂက်စိုက်ကလုန်းမုန်တိုင်းတုန်းကသူ့ရဲ့မိသားစုဝင်အများအပြားဆုံးရှုံးခဲ့ရသူပါ။မြန်မာနိုင်ငံတောင်ပိုင်းကိုဝင်ရောက်ခဲ့တဲ့အဲ့တုန်းကစိုက်ကလုန်းနာဂက်ဟာမြန်မာနိုင်ငံမှာအဆိုးဝါးဆုံးသဘာဝဘေးဒဏ်ကြီးဖြစ်ခဲ့ရပြီးစုစုပေါင်းလူ3,000ကျော်သေဆုံးခဲ့ရပါတယ်။အခုမုန်တိုင်းကနာဂက်မုန်တိုင်းထက်ပိုကြီးနိုင်တယ်လို့ခန့်မှန်းကြလို့ကလေး6ယောက်ဖခင်ဖြစ်တဲ့ကိုတန့်စော်ဦးကသူ့မိသားစုဝင်တွေနောက်ထပ်ဆုံးရှုံးတာမျိုးထပ်အဖြစ်မခံနိုင်လို့အိမ်ကိုစွန့်ခွာလာခဲ့တယ်ပြောပါတယ
်ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတစ်ခါခံခဲ့ရတယ်ဒီ5မိသားစုနဲ့အဲ့လိုမျိုးစီးပွဲမပွဲတည်ဘူးအဲ့လိုမျိုးဆိုတော့အားကြမ်းမလို့ထပ်ပြီးတော့လည်းဆုံးရှုံးမခံနိုင်လို့အားကြောင့်ဒီဒီမိသားတွေကတော့ပြီးတယ်ကြွားတယ်ဒါတော့ကျွန်တော်မပြေဒီလိုမျိုးမလုပ်ရင်လည်းပြောလို့တော့မရဘူးလို့ဆိုပြီးလေဆိုတာကအခုနာခဲ့လို့မျိုးဖြစ်မဲ့ဆိုရင်ကျွန်တော်တို့ပို့ပြီးတော့ဆုံးရှုံးမှုကအများတော်မှာအားကြောင့်လည်းကျွန်တော်မိသားစုကိုကျွန်တော်ဒီလိုမရရအောင်ဆိုတာပဲ
။တခိုင်ပြည်နယ်ကဲရိုရန်တျှောက်ကခြေရွာတွေကဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းမှုစစ်ကောင်စီဘက်ကကြီးကြပ်ကွက်ကဲနေကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြပေမဲ့လူကြီးဘလောက်များပြောင်းရွှေ့ထားတယ်ဆိုတော့မသိရပါဘူး။စစ်တွေမျိုးပေါ်ကုန်းမြင့်ပိုင်းကိုရွှေ့ပြောင်းလာကြသူတွေနဲ့ပတ်သက်လို့တော့အဲ့ဒီမှာအခုကြီးပေးနေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးအခြေစိုက်မြစ်တရောင်ကြီးပရိုက်တာအတင်းကတာဝန်ရှိသူတူကတော့အခုလိုပြောပါတယ
်ရောက်တာကတော့ဒီနေ့ပဲဆက်ရောက်တာပါဗျာဟုတ်ကဲ့ဟိုဒီအခြားအကြောင်းတွေလည်းရှိတယ်ဗျာဒါကအဋ္ဌထံအကြောင်းပါဒီအဋ္ဌထံအကြောင်းမှာကြတော့ဒီအခုစရင်ကတော့ကောက်တုံးပါအခုကဟိုအိမ်တောင်စုတောင်မှပဲ300ကျော်သွားပါပြီခင်ဗျာဟုတ်ကဲ့ဟိုလူဝေးစရင်နဲ့တွက်မယ်ဆိုရင်တော့1000ကျော်သွားပြီခင်ဗျာဟုတ်ကဲ့လူတွေဟိုမုန်တိုင်းရှောင်လာတဲ့လူတွေကဟိုငါဘေးမဆိုင်အောင်ပေါ့ကျွန်တော်တို့ဘယ်လိုတောင်းဝန်ယူပြီးတော့လုပ်ပေးရမလဲအဲ့ဒါကိုပုံစံမျိုးကျွန်တော်တို့ဆန်အိတ်တွေရောငချောက်တွေရောပဲတွေရောအကုန်လွှဲတဲ့ဟိုမုန်တိုင်းတိုက်ပြီးရင်လဲကျွန်တော်တို့ချက်ဖို့ပြုတ်ဖို့အဆင်မပြေတဲ့အခါကျရင်ကျွန်တော်တို့မုန်အချောက်တွေရောဘယ်လိုကျွေးလို့ရမလဲအဲ့ဒါကိုကျွန်တော်တို့ကြိုတင်ပြင်ဆင်တာရှိပါတယ်ခင်ဗျ
ဒီလိုမုန်တိုင်းအတွက်ကြိုတင်ပြင်ဆင်တာမျိုးကတာဝန်ရှိအစိုးရဘက်ကလုပ်ရမှာဖြစ်ပေမဲ့အားနည်းချက်တွေရှိနေလို့အခုလိုပရိုက်တာဖွဲ့တွေကအားဖြည့်နေရတယ်လို့မြစ်တရောင်ကြီးပရိုက်တာအတင်းကတာဝန်ရှိသူကဆက်ပြောပါတယ်
ကျန်ကြတော့ဒါကကျွန်တော်တို့ပြည်သူတွေလောက်ရမယ်လို့မဟုတ်ဘူးကြာအဲ့ဒါအစိုးရကလောက်ရမယ်လို့ပေါ့ဒါပေမဲ့အစိုးရကကြတော့အဲ့ဒီပြည်သူတွေပေါ်မှာဒီဟိုဥစ္စာလုတ်ပေးရမှာအားနည်းချက်တွေရှိတဲ့ပုံမှာကြတော့အဲ့ဒီအစိုးရလုံမဲ့အလုပ်ကိုကျွန်တော်တို့ကဟိုလုတ်ပေးနေရတာပေါ့
စစ်ကောင်စီဘက်ကတော့မိုခာဆိုက်ကလုန်းမုန်တိုင်းကမြမကန်ရန်ကိုဥတီနေပြီးပင်လယ်ပြင်ကိုသင်းမောနဲ့ငါးဖမ်းတေတွေလုံးဝမထွက်ဖို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကတဆင့်တတိပေးထားပြီးဒီခိုင်ကဲရုံကထွက်ခွာလာတဲ့ဘဲဆက်လီမဆိုဥပဒေရရေးယူခံမယ်လို့ကြေညာထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့တောက်ချနေကြေညာချက်မှာတော့လေပြင်းတိုက်ခတ်တာနဲ့မိုးသက်ထန်စွာရွာသွန်းတာတွေကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းနှင်းပိုင်းတွေအထိရေကြီးရေလျံမှုတွေနဲ့ရေပြိုမှုတွေဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသမှာလူပေါင်း6တန်းလောက်ဟာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအခုကတည်းကလိုအပ်နေပြီဖြစ်ကြောင်းပြောပါတယ်။ ဒီ cyclone mokha ဟာ2019ကရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့စစ်စင်ရေးကြောင့်နေရာဆန့်ခွာထွက်ပြေးခဲ့ရတဲ့ Ranger ဒုက္ခသည်တန်နီပါလက်ရှိနေထိုင်နေတဲ့ Bangladesh နိုင်ငံပတ်ချန်းကကျေပြောလာတဲ့ဒုက္ခသည်စခန်းတွေအနီးကလည်းဖြတ်ကျော်ဝေရောက်ဖို့ရှိနေတာပါအဲ့ဒီစခန်းတွေမှာတော့ပလီဖျားကျောင်းတွေတင်ကြေးစင်တာတွေနဲ့ရုံငန်းတွေအားလုံးကို cyclone ကာဝေးရေးယာယီခိုးလို့ရစခန်းတွေဖြစ်ပြောင်းလဲထားရှိမယ်လို့ Bangladesh တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကလည်းအဲ့ဒီစခန်းတွေမှာရေးပေါ်ချုပ်တင်ပြင်ဆင်တာတွေလုပ်ဆောင်နေပြီးအာဏာပိုင်တွေကလမ်းတွေကိုရှင်းလင်းဖို့ဆက်ရန်နေရာကြီးတွေအသင့်အထားရှိနေကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်မှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းမှုမလုပ်ရသေးပေမဲ့ရာနဲ့ချီတဲ့ cyclone ကယ်ဆယ်ရေးစခန်းတွေအစင်သက်ဖွင့်လှစ်ထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ရောက် Atlantic ဘက်ချမ်းမှာဆိုရင် Hurricane မုန်တိုင်းလို Pacific အနောက်မြောက်ပိုင်းမှာဆိုရင် Typhoon မုန်တိုင်းလို့ပဲဒီ cyclone မုန်တိုင်းတွေကလည်းအင်အားပြင်းပြီးလူတန်းချီနေထိုင်နေတဲ့အိန္ဒိယသမုဒ္ဒရာမြောက်ပိုင်းကမ်းရိုးန်းဒေသမှာအမြဲလိုလိုဖြစ်တက်ပြီးတော့လူအများများကိုအသက်အန္တရာယ်ကြုံရစေတာပါဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ပိုင်းမှာ2009ခုနှစ်နိုဝင်ဘာလကစိုက်ကလုန်းမုန်တိုင်းကြီးတစ်ခုဖြစ်တဲ့ဆီဒါမုန်တိုင်းတိုက်ခိုက်ခဲ့လို့လူပေါင်း3000ကျော်သေဆုံးတာဒေါ်လာဘီလီယံနဲ့ချီတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ပူပါတယ်